မြန်မာနိုင်ငံအတွင်းကဘာသာမတူလူမျိုးကွဲတွေကြားလူအချင်းချင်းတဦးနဲ့တဦးအမုန်းပွားရန်များစီမဲ့စကားတွေမပြောဆိုမိစေဖို့ကိုယ့်ရဲ့နှုတ်ကိုယ်ကိုစောင့်စည်းကြပါလို့ပန်းစကားလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။တိုင်းပြည်နယ်လူအဖွဲ့အစည်းအတွက်အန္တရာယ်ဖြစ်စေမဲ့အမုန်းတရားပွားစီမဲ့လှုံ့ဆော်ပြောဆိုမှုတွေကိုရပ်တန့်ပြီးတာယာနာပြောပွဲချစ်ခင်စရာပန်းစကားတွေကိုသာလက်ဆင့်ကမ်းကြပါစို့ဆိုတဲ့ပန်းစကားလှုပ်ရှားမှုကိုရန်ကုန်မန္တလေးမြို့နယ်မြို့ကြီးတွေမှာစတင်နေပြီဖြစ်ပါတယ်။အကြောင်းစုံကတော့မတ်ဆွမွန်ကစုစည်းတင်ပြပေးထားပါတယ်ရှင်။
လူသားချင်းချင်းအမုန်းမပွားဖို့ငါတို့နှုတ်ကိုဆောင်စည်းစို့ဆိုတာကတော့ပန်းစကားလှုပ်ရှားမှုရဲ့ဆောင်ဖို့ဖြစ်ပါတယ်။ပန်းလေးတပွင့်တစ်ခိုင်တစ်ခတ်ကိုနှက်ခမ်းဖြားမှာကြိုက်ထားတဲ့ပုံကတော့ပန်းစကားရဲ့တင်ကိတ္တပါ။ဧပြီလ4ရက်နေ့ကနေစတင်လိုက်တဲ့ဒီပန်းစကားလှုပ်ရှားမှုဟာမြန်မာနိုင်ငံသူနိုင်ငံသားတွေကြားအမုန်းပွားအောင်တာဝန်မဲ့ပြောဆိုနေတဲ့အမုန်းစကားတွေကိုပြောဆိုလက်ဆင့်ကမ်းနေမဲ့အစားကိုယ့်ရဲ့နှုတ်ကိုကိုဆောင်စည်းစေကြဖို့နဲ့လူသားချင်းချင်းချစ်ချင်းတရားပွားများစေမဲ့စကားတွေကိုသာပြောဆိုကြဖို့အဓိကရည်ရွယ်တယ်လို့ဒီလှုပ်ရှားမှုဖြစ်ပေါ်လာစေတဲ့အကြောင်းရင်းကိုပန်းစကားလှုပ်ရှားမှုဦးဆောင်သူတဦးဖြစ်တဲ့ကိုနေဖုံးလက်ကရှင်းပြပါတယ
်အဓိကတော့เนาะဒီ online ပေါ်မှာရောအပြင်မှာရောပေါ့เนาะဒီတရားလက်လို့ပေါ့အဲ့လိုမျိုးလူတွေလူသားတွေကြားထဲမှာအမုန်းပွားနေတဲ့စကားမျိုးတွေပြီးတော့ဒီလူအဖွဲ့တွေတို့အန်ရရှိတဲ့စကားတွေကို internet ပေါ်မှာရောဒီအပြင်မှာရောပြောတာတွေတော်တော်လေးကိုများလာတယ်ပေါ့เนาะကြားလာတဲ့လွတ်လပ်စွာပြောဆိုခွင့်ကိုတလွဲတုံးပြီးတော့ပေါ့เนาะအဲ့လိုမျိုးလုပ်ခဲ့တာတွေတော်တော်လေးများစွာတွေ့လာရတယ်။အဲ့တော့နောက်ပြီးတော့တချို့ဟာတွေကလည်းလူအဖွဲ့ကြီးတွေစိုးရင်ကြာကောင်းတဲ့စကားမျိုးတွေပြောနေကြတာလိုက်ချန့်ယူနေတာတွေတွေ့လာတော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးလည်းစိုးရင်စိတ်ရှိတဲ့အဖွဲ့တွေပေါ့နော်ကျွန်တော်မီဒိုပါတယ်နော်အစားပေါင်းကူတော့ YSK ဆိုအဲ့လိုမျိုးလူမျိုးချက်ပြုအဖွဲ့လေးတွေတချို့ပူးပေါင်းပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့အခုတော့လောက်ကြရင်ကောင်းမယ်ဆိုပြီးတော့တိုင်ပင်ကြည့်ရတာနေပြီးတော့ဒီတန်းစကားလှုပ်ရှားမှုတွေပေါ်ပေါက်လာတာပေါ့
အာနာရှင်စစ်အစိုးရအဆက်ဆက်ကနိုင်ငံသားတွေရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုပိတ်ပင်တားဆီးခံခဲ့ရတဲ့အတွက်ပြည်သူအများကတောင်းဆိုတိုက်ပွဲဝင်ခဲ့ကြပြီးတဲ့နောက်လွတ်လပ်ပွင့်လင်းလာကစားမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုတင်ပြပိုင်ခွင့်အထိုက်အလျောက်ရလာတဲ့အချိန်မှာလွတ်လပ်စွာပြောဆိုခွင့်နဲ့အတူတိုင်းပြည်နဲ့လူအဖွဲ့အစည်းအန္တရာယ်ကြီးတဲ့မစင်မချင်းပြောဆိုမှုတွေလှုံ့ဆော်မှုတွေရှိလာတဲ့အတွက်မလိုလားတဲ့ပြဿနာတွေနဲ့အတူအကြမ်းဖက်မှုပြိပခါတွေဖြစ်လာတဲ့အတွက်အခုလိုပန်းစကားလှုပ်ရှားမှုကိုလူလူကြားမှာလှုံ့ဆော်ရတာဖြစ်တယ်လို့လည်းပန်းစကားလှုပ်ရှားသူတွေကဆိုပါတယ်ပန်းစကားလှုပ်ရှားမှုမှာဥဆောင်ပါဝင်တဲ့ The Triangle အမျိုးသမီးအဖွဲ့တည်ထောင်သူမက်ခင်လီကလည်းအမုန်းစကားတွေစိတ်သုံးသွားအောင်မိမိတို့ရဲ့နှုတ်ကိုစောင့်စည်းပေးကြဖို့မေတ္တာရက်ခံပါတယ်လို့ပြောပါတယ
်။လူတိုင်းမှာတာဝန်ရှိရပေါ့ဒီအမုန်းတရားတွေမပွားဖို့အတွက်ငင်းငင်းရေးထားဖို့အတွက်ဘာသာတစ်ခုနဲ့တစ်ခုရှားမှာပဲဖြစ်ဖြစ်လူမျိုးတစ်ခုနဲ့တစ်ခုရှားမှာပဲဖြစ်ဖြစ်ကိုယ်တိုင်းဒီတာအစဉ်ဉဏ်တူနဲ့တူရှားတဲ့မှာငင်းငင်းရေးရဖို့ဆိုတဲ့ဟာအစိုးရတွေတာဝန်ရှိရလူတွေနိုင်ငံရေးပုဂ္ဂိုလ်တွေခေါင်းဆောင်တွေပုံမှာပဲမှုတည်နေတာမဟုတ်ပါဘူး။ဒီလိုတူးချင်းစီကနေပြီးတော့ကိုယ်ပစ္စကိုကိုဆောင်ကြည့်မယ်ဆိုလို့ရှိရင်ကျမတို့ငင်းကြင်ရေးဆိုတာလည်းမဝေးနိုင်ပါဘူးငင်းကြင်ရေးဆိုတိုင်းကျမတို့ကထင်နေတာစစ်မှတ်ဖြစ်သွားပြီးဟိုဘက်ဒီဘက်နှစ်ဖက်လက်နှက်ဒီကိုင်းပြီးတိုက်နေမှလို့ထင်တယ်အခုကျမတို့ဈာထဲမှာမကြားသေးခင်ကဖြစ်ပြသွားတဲ့အဒီကယုံကြီးအဲ့လိုဟာတွေဒီကအမုန်းစကားတွေကနေပြီးတော့ဖြေခံပြီးတော့ဖြစ်သွားကြတဲ့ဟာတွေဖြစ်တဲ့အတွက်ဒီဟာလေးတွေကိုတော့ကိုယ်ပစ္စကိုသတိထားပြီးတော့ဟိုကိုပြောတဲ့စကားလေးကအခြားသူကိုတွားပြီးတော့ထိကြိုက်မှဒီနာမည်မဖြစ်အောင်ကတိထားတင်နေသူမက်ဆေ့ချ်ပေးတင်တာပါ
ပန်းစကားလှုပ်ရှားမှုဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိတ်ပင်တာမဟုတ်ဘဲလူအဖွဲ့အစည်းမှာအန္တရာယ်များစေတဲ့စကားတွေကိုမပြောမိစေဖို့နှုတ်ဆောင်စည်းဖို့ကိုသာတိုက်တွန်းတာဖြစ်တဲ့အတွက်မပြောဘဲနဲ့နှုတ်ပိတ်နေရမယ်လို့အထင်မှားကြစေခြင်းဘူးလို့လည်းမီရိုရဲ့ Executive Director ကိုနေဖုံးလက်ကပြောပါတယ်
ကောင်းတဲ့ဟိုပူပေါင်းပါဝင်မှုတွေကောင်းတဲ့ဟိုတုံ့ပြန်မှုတွေရတယ်လို့ပဲဒီပန်းစကားလှုပ်ရှားမှုကိုမင်းတို့ကဘာလဲပေါ့နော်နှုတ်ပိတ်ခိုင်းတာလားဘာမှမပြောဘဲနေရမှာလားဆိုပြီးတော့နားလည်မှုလွဲနေရလေးရှိတယ်အဲ့ဒါကိုလည်းကျွန်တော်တေချာရှင်းနေပါတယ်ဟုတ်ပြီပန်းစကားလှုပ်ရှားမှုကဘာမှမပြောဘူးနှုတ်ပိတ်ထားဘူးလုံးဝမပြောပါဘူးလူတိုင်းလူတိုင်းမှာလွတ်လပ်စွာပြောဆိုခွင့်လူတိုင်းမှာရှိတယ်ပြောတဲ့ပြောလိုက်တာရဲဝင်ပြည်သက်သက်ပြောဖို့လိုပါတယ်ဒါပေမဲ့ကိုပြောလိုက်တဲ့စကားကြောင့်လူအဖွဲ့ကြီးတွေမှာအမုန်းတွေပွားနေမယ်ဆိုတဲ့စကားမျိုးပြီးတော့လူသားနိုးနယ်စုလူအဖွဲ့ကြီးတွေအန္တရာယ်ရှိနေတဲ့စကားမျိုးတွေကိုဒါကျွန်တော်တို့ကသင်တွေပြောကြဖို့ကျွန်တော်တို့ပြောတာပါ
မြမနှစ်တက်ကူတကြံပွဲတော်ထဲမှာလည်းတကြံတွင်းမှာလူသားချင်းချင်းအမုန်းပွားရံမများစီပဲနဲ့ငိမ့်ညမ်းစီဖို့အရေးတကြံပန်းအထိမ့်မှတ်ပတောက်ပန်းခက်အဝါလေးတွေနဲ့ပန်းစကားအထိမ့်မှတ်တင်ကြတာတွေကိုလိုက်လံဝီငှတဲ့ပန်းစကားလှုပ်ရှားမှုကိုလှုပ်ဆောင်ကြမှာဖြစ်ပါတယ်တယောက်စကားတယောက်နားမှာမခားရအောင်မောင်တို့ဆူလီပြားတကားလိုခြိုလာစေဆိုတဲ့ပန်းစကားလှုပ်ရှားမှုရဲ့လက်ကမ်းစာဆောင်တွေပိုစတာတွေနဲ့ပြည်သူတွေကြားလူငယ်တွေကလက်ဆင့်ကမ်းပေးနေတဲ့ပန်းစကားလှုပ်ရှားမှုကိုတနိုင်ငံလုံးအတိုင်းအတာနဲ့ရန်ကုန်မန္တလေးလာရှိုးပခုတ်ကူရေးစကြိုမခွေးပြေဂျိုးပင်ကောက်ရေးမျိုးစတဲ့မြို့တွေမှာစတင်လှုပ်ဆောင်နေပြီဖြစ်လို့ဒီငိမ့်ညာရေးလှုပ်ရှားမှုမှာစိတ်ပါဝင်စားတဲ့ပြည်သူတွေလည်းပူပေါင်းပါဝင်ကြစေချင်တယ်လို့လည်းပန်းစကားလှုပ်ရှားသူတွေကဖိတ်ခေါ်ထားပါတယ်ရှင်